တရုတ်နိုင်ငံဘေကျင်းမြို့မှာလာမယ့်3ရက်အတွင်းထူထပ်တဲ့မြူခိုးတွေအောက်ဆိုင်နေမှာဖြစ်လို့အစိုးရကအထူးအသီးပေသတိပေးထုတ်ပြန်ချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာတရုတ်နိုင်ငံရဲ့မြို့တော်မှာပထမဆုံးအကြိမ်ဖြစ်အနီအောင်ဆင့်လေလူညဉ့်ညံ့မှုတွေသတိပေးချက်ထုတ်ပြန်ရတာဖြစ်ပါတယ်။တနင်္လာနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာမြို့တော်ရဲ့အုပ်ချုပ်သူတွေဟာကားလိုင်စင်နံပါတ်စုံကိန်းမှကိန်းရွေးချယ်တဲ့စနစ်ကိုသုံးပြီးဘေကျင်းမြို့တော်လမ်းပေါ်ကကားတွေအားလုံးရဲ့ထောက်ဝက်ကိုမောင်းနှင်ခွင့်ရပ်ထားဖို့အမိန့်ထုတ်လိုက်ပါတယ်။ဒါအပြင်နေအိမ်ပြင်ပမှာလုပ်တဲ့ဆောက်လုပ်ရေးလုပ်ငန်းအားလုံးကိုလည်းရပ်ဆိုင်ထားမှာဖြစ်ပြီးမူလတန်းနဲ့အလယ်တန်းအကြောင်းတွေကိုလည်းပိတ်ထားဖို့တိုက်တွန်းလိုက်ပါတယ်။အခုလိုသတိပေးချက်ထုတ်ပြန်လိုက်တာဟာပဲရစ်မြို့မှာကမ္ဘာယာတိဥရုကြီးလာကံမှာတရုတ်သမ္မတစီကျင့်ပင်ကဖန်လောင်အိမ်တန်းငွေထုတ်လွှတ်မှုတွေသဘောတူညီကြဖို့ဆွေးနွေးနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။